ရိုဟင်ဂျာမွတ်စလင်တွေလို့ယူဆတဲ့အမျိုးသား20လိုက်ပါလာတဲ့ဆက်လက်တင်းအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုစိုက်ကပ်လာပါတယ်။တဟာမြန်မာနိုင်ငံကနှိပ်စက်ညှဉ်းပန်းမှုတွေကနေထွက်ပြေးဖို့ကြိုးပမ်းမှုတွေထက်ကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မလေးရှားနိုင်ငံကိုသွားဖို့ကြိုးပမ်းကြတဲ့ရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လက်တွေကိုမြန်မာတာဝန်ရှိသူတွေကလက်တလောကြားပြဟန်တာနေတာပါ။မြန်မာတာဝန်ရှိသူတွေထိန်းသိမ်းထားတဲ့လီစီပြေဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကလူတွေပြစ်တင်နေတဲ့ဒုက္ခသည်စခန်းတွေကနေထွက်ခွာလာကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေကြောင့်အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာသွားရောက်ခလုံးနေကြတဲ့ရိုဟင်ဂျာ9သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ခိုးဝင်လာသည်သူအဖြစ်မြန်မာအများစုကရှုမြင်ထားတာဖြစ်ပြီးနိုင်ငံသားဖြစ်ခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုပေးဖို့ညှဉ်းဆန်းထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲမြန်မာစစ်တပ်ရဲ့နယ်မြေရှိလျေးလုပ်ရတွေဟာလူမျိုးစုလားရှင်းလင်းဖယ်ရှားဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်အဖြစ်ကုလသမဂ္ဂကဆွဆွဲပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံထားတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခြင်းမရှိဘူးလို့ညှင်းဆိုထားတယ်လို့ကျူးလွန်သူတွေကိုလည်းစုံစမ်းအရေးယူသွားမယ်လို့ပြောဆိုထားပါတယ်။